အခုရက်ပိုင်းအတွင်းတိုက်ပွဲတွေပြန်ဖြစ်လာနေလို့စစ်မီးမငြိမ်းနိုင်သေးတဲ့ကချင်ပြည်နယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးရောက်ရှိလာမဲ့ပေါ့စစ်ပြည်ဒုက္ခတဲ့အရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အစိုးရတာဝန်ရှိသူတွေကိုတွန်းအားပေးနိုင်မယ်လို့ကချင်အရေးလှုပ်ရှားသူတွေဘက်ကအကောင်းမြင်မျှော်လင့်ကြိုဆိုနေကြပါတယ်အမေရိကန်သံအမတ်ကြီးစကော့မာရှယ်ဟာတနင်္ဂနွေနေ့ကစပြီးကချင်ပြည်နယ်ကို၃ရက်တာခရီးသွားရောက်มาဖြစ်ပြီးတော့သူ့ကချင်ပြည်နယ်ပထမခရီးစဉ်အတွက်မှာအမေရိကန်ပြည်အောင်စုအနေနဲ့ကချင်ပြည်နယ်မှာဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာကိုဒေသခံတွေရဲ့အတန်ကိုနားထောင်ဆွေးနွေးသွားမယ်လို့လည်းရန်ကုန်အမေရိကန်တန်ယုံကတင်ထုတ်ပြန်ထားပါတယ်အသေးစိတ်ကိုမတ်ဆုမွန်ကပြောပြပါလိမ့်မယ်
နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ထောင်းဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာရှယ်ဟာကချင်ပြည်နယ်ကိုပထမအဦးဆုံးအချိန်ခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။မနက်ဖြန်တနင်္ဂနွေနေ့စက်တင်ဘာလ25ရက်နေ့ကနေစလို့၃ရက်တာကြာမြင့်မဲ့အမေရိကန်သံအမတ်ကြီးစကော့မာရှယ်ရဲ့ကချင်ပြည်နယ်ခီးစဉ်တွင်မှကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေဘာသာရေးအသင်းအဖွဲ့တွေကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းတွေလူမှုအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးကချင်ပြည်နယ်အတွင်းအမေရိကန်ပြည်ထောင်စုဘက်ကအကူအညီပေးနိုင်ရေးကိစ္စတွေနောက်နာကက်မှာဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကတင်ထုတ်ပြန်ထားတာပါကချင်ပြည်နယ်ကိုပထမဦးဆုံးချိန်သွားမယ်အမေရိကန်သံအမတ်ကြီးအတွက်ပြည်သူတွေအနေနဲ့ဘယ်လိုသတင်းစကားတွေပါကျင်တယ်လဲဘယ်လိုအကြံဉာဏ်တွေပေးကျင်ပါတယ်လဲဆိုတာကိုအကြံပြုပြောကြားဖို့ကိုလည်းဖိတ်ခေါ်ထားပါတယ်အခုလိုမျိုးကချင်ပြည်နယ်ကိုပထမဦးဆုံးချိန်ရောက်ရှိလာမယ်အမေရိကန်သံအမတ်ကြီးအနေနဲ့ကချင်ပြည်နယ်အစိုးရဒေသခံပြည်သူတွေနိုင်ငံရေးလူမှုရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်ကချင်ပြည်နယ်အရေးပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းဖိအားပေးနိုင်တာတွေရှိလာမယ်လို့ကချင်ပြည်နယ်ခီးစဉ်အပေါ်အကောင်းမြင်မျှော်လင့်ချက်တွေရှိပါတယ်ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာရဲ့အမြင်ကတော့
ဒီနိုင်ငံကြီးတစ်ခုကဒီသာမကြီးဆိုတော့တုံ့နိုင်တာတွေအများကြီးရှိပါတယ်ကျွန်တော်နိုင်ငံရဲ့ဒီလူမျိုးချင်းရဲ့မြေသားပြန်လည်ကြဆွေးရေးကိုတောင့်တတဲ့ရတတ်တဲ့ဆုံးကုညီနိုင်တဲ့ဘက်ကကုညီဖို့ဆန္ဒရှိပါပါ။ဒါကြောင့်လို့ဒီမှာဖြစ်ဖြစ်နေတာကိုသူပြေကြသေးလားပြောမှအသာဒီလူအမှုပေါ်ပါတာအစိုးရကိုရောဒီသတ်မှတ်တော်ကိုရောဒါသက်ဆိုင်ရာတွေကိုသူအကြံပေးသွားနိုင်မဲ့အနေထားမျိုးရှိတယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်သူလာရောက်ကျင်းလာရင်မှန်ကောင်းပါလေ။ကျွန်တော်တို့ကချင်ပြည်နယ်အတွက်တာမကကျွန်တော်တို့နိုင်ငံလုံးအတွက်တာကောင်းတဲ့ဖြစ်စဉ်တွေဖြစ်တယ်လို့ကျွန်တော်လည်းအဲ့လိုခံယူပါတယ
်။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာဟာအမေရိကန်သံအမတ်ကြီးနဲ့လာမယ့်စက်တင်ဘာလ28ရက်နေ့ကချင်ပြည်နယ်မြစ်ကြီးနားမှာတွေ့ဆုံမှာဖြစ်ပါတယ်။သူ့အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းအမေရိကန်သမ္မတအိုဘားမားကစီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးလိုက်တဲ့အပေါ်မူအားဖြင့်ကြိုဆိုပေမဲ့လို့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေသေးတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ပတ်သက်လို့ဆက်လက်စောင့်ကြည့်ဖိအားပေးသင့်တယ်ဆိုတာကိုအဓိကဆွေးနွေးမယ်လို့လည်းဒေါက်တာတူးချာကပြောပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအမေရိကန်ရောက်တဲ့အခါမှာသူရဲ့ဒီပြချက်တွေသာသမာလို့ဆောင်ချက်တွေပေါ်မှာသုံးသပ်ပြီးတော့မှအမေရိကန်သမ္မတကစီးပွားရေးပိတ်ဆို့မှု sanction ရုတ်သိမ်းပေးတာလေအဲဒီကိစ္စလည်းကျွန်တော်မအားသင့်တော့ကြိုဆိုပါရဲဒါပေမဲ့လည်းမိမိရရခိုင်မာတဲ့ဒီနိုင်ငံရေးသဘောတူညီချက်တစ်ခုခုမရရှိသေးတဲ့နဲ့အဲဒီလိုဒါအလုံးဒီရုတ်သိမ်းလိုက်မယ်ဆိုလို့ရှိရင်တော့လည်း sorry the last ဆိုတော့ကျွန်တော်တင်ပြချင်တာရှိတယ
်ဒါအပြင်ရတအစိုးရလက်ထက်တနိုင်ငံလုံးအတိုင်းအတာနဲ့ညီညာရေးဖော်ဆောင်မယ်လို့ကြွေးကြော်ထားတဲ့27ရာစုပင်လုံးညီလာခံအပြီးကချင်ပြည်နယ်တွင်းမှာတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာတဲ့အပေါ်မှာလည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာညီညာရေးဖြစ်စဉ်မှာပူးပေါင်းကူညီဆောင်ရွက်မယ်လို့ပြောဆိုထားတဲ့အပေါ်ဒီစီးရဲတဲမှမှုတွေအရေးလဲထဲသွင်းဆွေးနွေးမယ်လို့ဒေါက်တာတူးချာကပြောပါတယ
်ဒီညီညာရေးပူရီညီညာဆန်ဆန်ရရှိလာအောင်ပုံပြခိုင်မာလာအောင်တွန်းအားပေးဖို့ပေါ့နော်အဲတမ်းတော်ကိုရောပါ
မြန်မာညီညာရေးလုပ်ငန်းစဉ်တွေမှာကူညီဆောင်ရွက်ပေးနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကချင်ပြည်နယ်တွင်နှစ်နဲ့ချီပြီးဒုက္ခတဲ့စခန်းတွေမှာခိုလုံနေရတဲ့စစ်ပြေးဒုက္ခသည်တွေရဲ့အရေးကိုလည်းဦးစားပေးကူညီဆောင်ရွက်ပေးစေလိုပါတယ်လို့ကချင်အရေးလှုပ်ရှားသူကိုအိုင်ဇက်အောင်ကလည်းပြောပါတယ
်။ငချိုင်းနေမှာကိုကမှကျွန်တော်ဒီတိုင်းစာအနည်းငယ်မှစစ်ပွဲအကြီးအကျယ်ဖြစ်တယ်ပေါ့နော်။စစ်ရဟိုင်းတုံးပြီးတော့ဖြစ်တယ်ဆိုတော့ဟိုအစိုးရနေပြီးတော့ဆက်ကနေပြီးတော့ငချိုင်းတုံးနေတယ်။ဟိုမိကုန်းထုတ်ဆရာလည်းကျွန်တော်ဖြစ်နေပါတယ်လို့။နောက်ပြီးတော့အခုရှိနေတဲ့လက်ရှိ IDP ကျွန်တော်တသိန်းကြီးပါကိုစစ်ကနေပြီးတော့မပေးချိတိုင်အောင်ပေါ့။မပေးဘူးဆိုတာအစားအစာဖြစ်တော့တော့ဒီဝါအဖြစ်တော့တော့မပေးချိတိုင်အောင်သူတို့ရဲ့အဲခြားနိုင်ငံကူညီရတာတွေကိုတော့ပိတ်ကင်တာဖြစ်ချင်မရှိပါနဲ့ပုံမှန်လေးနဲ့ကိုနေမိတာမျိုးရှိရှိပေါ့အမလို့ပြမဆိုရင်
ကိုမကောင်းပါလေလို့နည်းနည်းချီနေရရင်ကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေတွေအတွက်ဒေသရင်းတည်ငြိမ်လာရင်ရေရှည်ဘဝရပ်တည်ရင်းနဲ့လူမှုဘဝပြန်လည်ထူထောင်နိုင်ရေးစတဲ့အရေးကြီးလိုအပ်ချက်တွေကိုဒီမိုကရေစီအင်အားစုတွေဦးဆောင်မယ်လွှတ်တော်တဲ့အစိုးရတဲ့ဘက်ကအလေးနဲ့ထားဆောင်ရွက်ပေးဖို့ကိုလည်းလိုလားနေကြတာပါဒါပေမဲ့လို့အခုရပိုင်းအတွင်းမှာတော့ကချင်ပြည်နယ်အပါအဝင်